ကမ္ဘာနိုင်ငံတွေကကိုဗစ် -19 ကပ်ရောဂါတားဆီးထိန်းချုပ်ရေးအာရုံစိုက်နေရတာကိုအခွင့်အကောင်းယူပြီးထိရောက်နိုင်ငံဟာတောင်တရုတ်ပင်လယ်ထဲရေပိုင်းတဲ့ချက်တွေကိုတွန်းအားပေးလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားယုံကြည်မိုက်ခ်ပွန်ပီယိုကပြောပါတယ်။ဧပြီလ22ရက်နေ့ကပြုလုပ်တဲ့အမေရိကန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံသားယုံကြည်တွေရဲ့အထူးအစည်းအဝေးမှာဝန်ကြီးမိုက်ခ်ပွန်ပီယိုကအခုလိုပြောလိုက်တာပါ။တောင်တရုတ်ပင်လယ်ထဲတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေမျိုးတွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာပါ။အဲဒီဒေသအတွင်းရေတပ်သင်္ဘောတွေဆီလွတ်ထားတဲ့အမေရိကန်နိုင်ငံကလည်းတရုတ်တို့ရဲ့ကြေညာချက်ကိုလက်သင့်ခံခြင်းမရှိပါဘူး။ကာယောဂါကိုအာယုံဆိုင်နေရတာကိုအခွင့်ကောင်းယူပြီးမကြသေးခင်ကာလအတွင်းတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ကျွန်းတွေမှာအုတ်ချုပ်ရေးနယ်မြေ District နာမည်တွေကိုတစ်ဖက်သက်ပေးခဲ့တယ်လို့ဗီယက်နမ်ငါးဖန်သင်္ဘောတစ်စင်းကိုလည်းနှိမ့်ယုတ်ခဲ့ပြီးပင်လယ်ကြောက်တန်းတစ်ခုပေါ်မှာတရုတ်သုတေသနစခန်းတွေတည်ဆောက်ခဲ့တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနဲ့သဘာဝတံခွေဆူဆန်းရှာဖွေနေတဲ့ဒေသရင်းနိုင်ငံတွေကြောက်ရွံ့အောင်လဲတရုတ်နိုင်ငံကလက်နက်တပ်ဆင်ထားတဲ့သင်္ဘောတွေကိုချထားတယ်လို့သူကပြောပါတယ်။